ဘောအင်းကုမ္ပဏီကထုတ်လုပ်တဲ့လူလိုက်ပါစီးနေနိုင်တဲ့အာကသယင်ငယ်ကိုနိုင်ငံတကာအာကသစခန်းကိုမနေ့ကထပ်မံစမ်းသပ်လွှတ်တင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိတ်ကန်တာဘရောအငူကနေမနေ့ကလွှတ်တင်လိုက်တဲ့အခုတစ်ချိန်မှာလဲလူအစ်စ်လိုက်ပါခြင်းမရှိဘဲလူအယုဒ္ဓလိုက်ပါသွားခဲ့တာဖြစ်ပါတယ်။ဒါဟာဘောအင်းကုမ္ပဏီကအာကသစခန်းကိုတတိယအချိန်မြောက်အာကသယင်ငယ်လွှတ်တင်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကြိမ်လုံးကတော့ကွန်ပျူတာနည်းပညာဆော့ဖ်ဝဲနဲ့စပိုင်းဆိုင်ရာခြုံရင်းချက်တွေကြောင့်အောင်မြင်မှုမရခဲ့ပါဘူး။တကယ်လို့ဒီအာကသယင်ငယ်ဟာဒီနေ့မှအာကသစခန်းကိုရောက်ခဲ့ပြီးတော့အားလုံးအဆင်ပြေတယ်ဆိုရင်တော့ NASA American အာကသအေဂျင်စီကစမ်းသပ်ထားတဲ့အာကသယင်မှုတွေဟာ Boeing ကုမ္ပဏီကအခုနှစ်အကုန်မှာပထမဆုံးအကြိမ်အာကသယင်မှုနဲ့လွတ်တင်မဲ့ဒီအာကသယင်မှာလိုက်ပါသွားဖို့ရှိနိုင်ပါတယ်။ SpaceX ကုမ္ပဏီကတော့ NASA ကအာကသယင်မှုတွေနဲ့အတူအာကသတဲကိုပြန်တန်းနေတာနှစ်နှစ်ရှိသွားပြီဖြစ်ပြီးတော့ Boeing ကုမ္ပဏီကလည်းဒါကိုအမိလိုက်နိုင်မှုကြိုးပမ်းနေတာဖြစ်ပါတယ်ခင်ဗျာ။